အခုနှစ်ကြံပိတ်ရက်နဲ့ကပ်ပြီးထွက်လာတဲ့ကြေညာချက်တစ်ခုကတော့ပြန်ကြားရေးဝန်ကြီးဌာနမြန်မာအသံနဲ့ရုပ်မြင်သံကြားရဲ့ Multi Channel Playout System မှာရုပ်သံလွှင့်လုပ်ငန်း Digital Free to Air လောက်ကန်ခွင့်ရသူ Content Provider စီရင်ထုတ်ပြန်ကြေညာလိုက်တာပါ ပမာဏရွေးချယ်ခံထားရတဲ့ကုမ္ပဏီ10ခုထဲကမှ5ခုရဲ့စီရင်ကိုအပြီးသတ်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်လောက်ကန်ခွင့်ရသွားတဲ့ကုမ္ပဏီတွေကတော့ Mizima ကောင်းမြန်မာအောင် Yan Investment Group DVB Multimedia Group နဲ့Fortune International Limited တို့ပဲဖြစ်ပါတယ်။ပမာဏရွေးချယ်ခံကုမ္ပဏီ10ခုထဲပါပြီးရုပ်သံလွှင့်လုပ်ငန်းလုပ်ကင်မှုအကြီးအကျယ်ပြင်ဆင်နေတဲ့11 Media ကုမ္ပဏီကတော့ရွေးချယ်မခံရပါဘူး။ထုတ်ပြန်ချက်ထွက်လာခြင်းဟာကြံပိတ်ရက်နဲ့ကပ်နေပြီးနေစဉ်တို့ပုဂ္ဂလိကသတင်းစာတွေလည်းရနာထားတဲ့အတွက်ဝေဖန်သံတွေထွက်ပေါ်မလာနိုင်သေးပါဘူး။အခုရုပ်သံထုတ်လွှင့်ခွင့်ပေးလိုက်တာဟာဘယ်လိုအမျိုးအစားလဲ။ဒါကို Media လွတ်လပ်ခွင့်အတွက်တိုးတက်မှုတစ်ခုလို့ခေါ်နိုင်မလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိမြန်မာနိုင်ငံရုပ်သံထုတ်လွှင့်မှုစနစ်မှာ free to air နဲ့အခပေးရုပ်သံ line ဆိုပြီးနှစ်မျိုးရှိပါတယ်။လက်ရှိအခပေးရုပ်သံလုပ်ငန်းကို SkyNet နဲ့ Forever Group နှစ်ခုကလုပ်ကင်ခွင့်ရထားပါတယ်။ဂျိုဒူဆလောင်းနဲ့ထုတ်လွှင့်တဲ့စနစ်မှာရုပ်သံ line တွေအများကြီးပါဝင်ပါတယ်။ free to air အခမဲ့ရုပ်သံ line ထုတ်လွှင့်မှုမှာလည်းစနစ်နှစ်မျိုးရှိပါတယ်။အရင်ခေတ်ဆက်ထုတ်လွှင့်ခဲ့တဲ့ analog စနစ်ရှိသလို digital video broadcasting DVB T2 လို့ခေါ်တဲ့ digital စနစ်နဲ့ထုတ်လွှင့်တာလည်းရှိပါတယ်။ analog စနစ်နဲ့ထုတ်လွှင့်တဲ့ရုပ်သံ line တွေကတော့ MRTV, MITV နဲ့မြောက်ပြည်ရုပ်သံအပါအဝင် line နဲ့ပဲကြံရစ်ပါတယ်။ဒီစနစ်နဲ့ထုတ်လွှင့်တာကိုတော့ဘယ်လိုရုပ်မြင်သံကြားဆက်နဲ့မဆိုဖမ်းယူကြည့်ရှုနိုင်ကြပါတယ်။digital စနစ်နဲ့ထုတ်လွှင့်မှုကိုတော့ DVB T2 စနစ်ပါတဲ့နောက်ဆုံးပေါ်ရုပ်မြင်သံကြားဆက်တွေနဲ့ဖြစ်စေသီးသန့် DVB T2 ဆက်လေးတွေကိုဝယ်ယူပြီး analog TV တွေနဲ့ချိတ်ဆက်ပြီးဖြစ်စေကြည့်ရှုနိုင်ပါတယ်။လက်ရှိ digital DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ line ပေါင်း20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒါတွေကတော့ MRTV, MITV, MRTV4MNTV, မြဝတီ, MRTV နဲ့ဆက်ဆက် line တွေ၊မြဝတီနဲ့ဆက်ဆက် line တွေဆိုပြီးရှိကြပါတယ်။အခုထုတ်လွှင့်ပေးမယ့် channel line 5ခုဆိုတာမြမအတန်နဲ့ရုပ်မြင်သံကြားကရယူထားတဲ့ multi channel playout system ကနေထုတ်လွှင့်ရမှာဖြစ်ပြီး DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ရုပ်မြင်သံကြားဆက်ရှိသူတွေကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုရွေးချယ်ခံလိုက်ရတဲ့ကုမ္ပဏီတွေဟာရုပ်သံထုတ်လွှင့်မှုအတွက်ရင်းနှီးမြှုပ်နှံရမှာဖြစ်တယ်လို့ထုတ်လွှင့်ကအဖြစ်ပြန်ကြားရေးဝန်ကြီးဌာနကိုတစ်လကျပ်သိန်း200ပေးသွင်းရမှာဖြစ်ပါတယ်။ဒီလောက်မကသေးပါဘူး။အခုရုပ်သံထုတ်လွှင့်မဲ့သူတွေဟာထုတ်လွှင့်မဲ့တာဝါတိုင်တွေနဲ့ထက်ဆင့်လွှင့်တာဝါတိုင်တွေရှိကြအောင်မှမဟုတ်သေးပါဘူး။ဒီအတွက်တာဝါတိုင်တွေထူထောင်ထားတဲ့မြမရုပ်သံ၊မြဝတီရုပ်သံ၊ SkyNet စားတဲ့အဖွဲ့အစည်းတွေကနေတာဝါတိုင်အသုံးပြုကပေးပြီးထုတ်လွှင့်ရပါလိမ့်မယ်။များများပြန့်နှံ့စေခြင်းရင်တာဝါတိုင်များများငှားရမှာဖြစ်ပြီးငွေလဲများများကုန်ကြပါလိမ့်မယ်
။တကယ်တော့အခုလိုအခမဲ့ရုပ်သံလဲထုတ်လွှင့်ခွင့်ပေးတာဟာအဲ့ဒီကုမ္ပဏီ၅ခုပထမဦးဆုံးတော့မဟုတ်ပါဘူး။ Forever Group ကထုတ်လွှင့်တဲ့ MRTV4, SkyNet ကထုတ်လွှင့်တဲ့ MNTV အပါအဝင် Channel 7, Channel 9တို့ကလည်းအလားတူစနစ်မျိုးနဲ့ပါပဲ။အခုလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဟာအရင်ထုတ်လွှင့်ခွင့်ရလာတဲ့ကုမ္ပဏီတွေနီးတူပြန်ကြားရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုရပါလိမ့်မယ်။အဲဒီစာချုပ်ထဲမှာဘလို့မှုနဲ့ထုတ်လွှင့်ရမယ်။ဘာတွေမလုပ်ရဘူးဆိုတာအသေးစိတ်ရေးသားထားပါလိမ့်မယ်။ပုံမှန်လေးလေးပြောရရင်အခုထုတ်လွှင့်ခွင့်ရမယ့် channel 5ခုဟာတည်ဆဲဥပဒေနဲ့အညီလွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်ရမယ့်အနေအထားမျိုးတော့မရှိပါဘူး။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ကင်ရတာဖြစ်လေတော့ပြန်ကြားရေးကသတ်မှတ်တဲ့စည်းမျဉ်းတွေအောက်ကနေပဲထုတ်လွှင့်ရမှာပါ။လိုအပ်ရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရပ်ဆိုင်းတာသက်တမ်းတိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်။တချို့မှတ်မိကောင်မှတ်မိကြပါလေဦးမယ်သမရဦးသိန်းစိန်အစိုးရလက်ထက်တူရဦးရှိမန်းကိုပြည်ခိုင်ပြိုးပါတီကဖယ်ရှားတဲ့ကာလပြန်ကြားရေးဝန်ကြီးဌာနဟာတူရဦးရှိမန်းရဲ့သားဦးတိုးနမန်းပိုင်ဆိုင်တဲ့ Cherry FM Radio Line ထုတ်လွှင့်မှုရပ်ဆိုင်းစေခဲ့ပါတယ်နောက်ပိုင်းစီကံတိုင်လိုက်နာပါမယ်အခြားခွင့်ပြုမထားတာတွေမထုတ်လွှင့်ပါဘူးလို့ညှိနှိုင်းတောင်းပန်တော့မှပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တာဖြစ်ပါတယ
်လက်ရှိ Digital Free to Air ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီ၅ခုကိုကြည့်ရင်DVB နဲ့ Mizima Media နှစ်ခုပဲရုပ်သံလုပ်ငန်းအတွေ့အကြုံရှိကြတာပါ DVB ဟာဂျိုဒုစနစ်နဲ့ရုပ်သံထုတ်လွှင့်ခဲ့တာ2005ခုနှစ်ကတည်းကပါငကိုကရှစ်ပေစလောင်းနဲ့ဖမ်းယူကြည့်ရှုလို့ရတဲ့စနစ်ဖြစ်ပါတယ်နောက်ပိုင်းထိုင်းနိုင်ငံအခြေဆိုင်နှစ်ပေစလောင်းနဲ့ဖမ်းယူလို့ရတဲ့စနစ်ထဲပါလာပါတယ် နေမျိုးတွေကျေးရွာတွေနဲ့တိုက်ခန်းတွေမှာအနည်းရောင်အနည်းရောင်လေမော်ရောင်နှစ်ပေစလောင်းလေးတွေတက်ဆင်ထားရင်အဲ့ဒီနေအိမ်တွေဟာဒီဗီဗီရုပ်တံကိုကြည့်ရှုတဲ့နေအိမ်တွေပါပဲဒါပေမဲ့တည်ဆဲဥပဒေအရဆိုရင်တော့မြန်မာနိုင်ငံတဲ့အဲ့ဒီစလောင်းတွေတင်သွင်းတာရောင်းချတာတက်ဆင်တာကြည့်ရှုတာတွေဟာတရားမဝင်ပါဘူး အခုဆိုဘယ်လိုပဲဖြစ်ဖြစ်ဒီဗီဗီရုပ်တံရဲ့ထုတ်လွှင့်မှုကိုဒီဂျစ်တယ်ဖရီးတူအဲရ်စနစ်ကနေပြည်သူတွေတရားဝင်ကြည့်ရှုခွင့်ရပါတော့မယ်။မစ္စီမာကတော့ရုပ်တံအစီအစဉ်တချို့ရိုက်ကူးပြီးမြမအတန်နဲ့ရုပ်မြင်တန်ကြားကိုပေးသွင်းနေတာကာလအတော်ကြာပါပြီ။အခုတရားဝင်ရုပ်တံ line to line ပိုင်ဆိုင်မှာတော့မယ်။ရွေးချယ်ခံရတဲ့အထဲ UN ဖုံးမြတ်ဦးဆောင်နဲ့ MCN ကုမ္ပဏီနဲ့တွဲလုပ်မှဖြစ်သလို Young Investment Group ကလည်းဒါရိုက်တာသရုပ်ဆောင်နာမည်ကြီးလူရှင်တော်ဇာကနာနဲ့ပူးပေါင်းလုပ်ကိုင်မှာပါ။ကောင်းမြန်မာအောင်ကုမ္ပဏီကတော့နာမည်ကြီး CB ဘန်တထဲကြီးဦးခင်မောင်အေးဦးဆောင်ပြီးဒေါ်လာ12တန်းလောက်ရင်းနှီးမြှုပ်နှံမယ်လို့အဆိုပြုထားတဲ့အတွက်ပမာဏအလွန်ကြီးတဲ့ရင်းနှီးမြှုပ်နှံမှုလို့ပြောနိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်
လက်ရှိ ပြည်ကြိုင်းနဲ့စာချုပ်ချုပ်ပြီးဒီဂျစ်တယ်ဖရီးတူအဲထုတ်လွှင့်နေတဲ့ချန်နယ်တွေကိုကြည့်ရင်လက်ရှိလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဘလောက်လွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မလဲမှန်းဆနိုင်ပါတယ်။ပြောရရင်အနယ်ဒီအစိုးရပြည်ကြိုင်းဝန်ကြီးဌာနဟာစပြီးတာဝန်ယူခြင်းကစမီဒီယာလွတ်လပ်ခွင့်အတွက်စည်းစာထင်ရှားတဲ့ဆောင်ရွက်ချက်မျိုးလုပ်ပေးခဲ့တာမရှိသေးပါဘူး။အခုချန်န လို့ထူးခြားသိတာထင်ရှားတဲ့မီဒီယာလွတ်လပ်ခွင့်မြင့်တင်ပေးမှုလို့မှတ်ယူနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။